1994ခုနှစ်ကရဝမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုငွေကြေးထောက်ပံ့ခဲ့တဲ့လူတန်တရားနဲ့စစ်ချက်တင်ခံထားရတဲ့ရဝမ်ဒါစစ်ပွဲလုပ်ငန်းရှင်တူကိုနယ်သာလန်နိုင်ငံတဟိတ်တင်ငတကခုံရုံးကိုလွှဲပြောင်းပေးလိုက်ပါပြီ။ရဝမ်ဒါနိုင်ငံကနိုင်ငံတကာပြစ်မှုတွေကိုအရေးယူရမှာကြံရှိနေတဲ့အမှုတွေအတွက်ကံတွေရတဲ့ IRMCD ခေါ်တဲ့နိုင်ငံတကာတရားရင်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပြီးတော့ဒီအသက်89နှစ်အရွယ်ဖာလီရှင်ဂဘူဂါကိုမကြခင်တဲ့တရားရုံးမှာဆက်ဆူကြားနာမယ်လို့IRMCD ကတင်းလာနေမှာကြီးတန်းချက်ထုတ်ပါရယ်ဂဘူဂါဟာ22နှစ်ကျော်ကြာရှောင်ပြေးနေပြီးတဲ့နောက်မိလာတို့ကပြည်တက်နိုင်ငံပေရစ်မြို့အနီးမှာဖမ်းဆီးရမိကြတာပါအဲဒီနောက်ပြည်တက်ကနေပြီးတော့ဒီအခုတင်းလာနေမှာတဟိတ်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါရယ်ဂဘူဂါဟာလူမျိုးတုံးတပ်ဖြတ်မှုမှာပေါအောင်ပတ်သက်မှုလူမျိုးတုံးတပ်ဖြတ်မှုဖြစ်အောင်လို့လူသိရှင်ကြတဲ့တွေးထိုးလှုံ့ဆော်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်ရဖို့ရှိနေပါရယ်ကဘူဂါဟာဟူတူစစ်သွေးကြောအုပ်စုနဲ့တပ်ဖြတ်မှုကျူးလွန်အောင်လို့လှုံ့ဆော်ဆင်ထုတ်မှုတွေလုပ်တဲ့ရေဒီယိုရုတ်တန်ဌာနတို့ကိုငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့ဆွဆဲခံထားပါရယ်